2025ခုနှစ်မှာရရှိခဲ့တဲ့အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့ဆွေးနွေးမှုတွေ၅လလောက်ရပ်တန့်နေခဲ့ရကအီရန်မှာသမ္မတသစ်တက်လာပြီးနောက်ပိုင်းပထမဆုံးအကျင့်ဖြစ်ဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာဒီကနေ့ပြန်ဆပါတယ်။အီရန်အနေနဲ့အင်အားကြီးနိုင်ငံအနေနဲ့သဘောတူညီချက်ရဖို့အတွက်စိတ်ပိုင်းဖြတ်ပြီးဒီဆေးဝါးကိုတက်ရောက်လာခြင်းဖြစ်ကြောင်းအီရန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကသတင်းတောက်တွေကိုဒီကနေ့ပဲပြောကြားလိုက်ပါတယ်။အပြည်သားမှာစတင်ခဲ့တဲ့ဆွေးနွေးပွဲ6ခုတုန်းကလိုပဲအမေရိကန်ပြည်ထောင်စုဟာဒီဆွေးနွေးပွဲတွေမှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းမရှိပါဘူး။ JCPA ဘက်ဆုံပါဝင်တဲ့ပူးတွဲလုပ်ငန်းစဉ်လို့အမည်ပေးထားတဲ့2015ခုနှစ်သဘောတူညီချက်မရရှိခင်ပြုလုပ်ခဲ့တဲ့ဆွေးနွေးပွဲတွေတုန်းကလိုပဲအမေရိကန်ပြည်ထောင်စုဟာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းမရှိပါဘူး။အီရန်နျူကလ িয়ার သဘောတူညီချက်မှာပါဝင်ကြတဲ့ကြံ၅နိုင်ငံဖြစ်တဲ့ဗြိတိန်၊တရုတ်၊ပြင်သစ်၊ရုရှားနဲ့ဂျာမနီတို့နဲ့သာအီရန်ကတိုက်ရိုက်ဆွေးနွေးမှာဖြစ်ပြီးရန်နတ်တင်နဲ့ပတ်သက်လို့ဥရောပနိုင်ငံတွေကအမေရိကန်နဲ့ပြန်လည်ညှိနှိုင်းကြမှာဖြစ်ပါတယ်။အီရန်နဲ့အင်အားကြီး6နိုင်ငံကြားလက်ရှိဆွေးနွေးနေကြတဲ့အဓိကအကြောင်းအရာတွေကတော့အရင်2015ခုနှစ်မှာရရှိထားတဲ့သဘောတူညီချက်အတိုင်းပဲအီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေဖြစ်လျော်ရေးအတွက်အီရန်ဘက်ကသူ့ရဲ့နျူကလ িয়ার အစီအစဉ်တွေကို10နှစ်ကနေ15နှစ်ကြာရပ်ဆိုင်းပေးထားမှာဖြစ်ပါတယ်ခင်ဗျ။